ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ပြင်ဆင်မဲ့ကိစ္စဆွေးနွေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကဖိတ်ကြားထားတဲ့ပွဲကိုစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ရခိုင်မျိုးသားပါတီ ANP ကတက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရကပြောပါတယ် ANP ပါတီကမတက်ပေမဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီ AFP ကတော့ဒေါက်တာအေးမောင်ကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုကိုငင်းချမ်းပြောပြပေးမှာဖြစ်ပါတယ်ဗျာ
လွတ်တော်မှာလူဦးရေအချိုးကျကိုစားပြုနိုင်ရေးနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြင်ဆင်ဖို့အတွက်နိုင်ငံရေးပါတီတွေကိုရှင်းလင်းပြောပြဖို့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကအသစ်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်။နေပြည်တော်မှာမနက်ဖြန်လုံးမဲ့ဒီပွဲကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ကပြောပါတယ်။နာဆာကစစ်ကောင်စီထဲမှာ ANP ပါတီပြောခွင့်ရဒေါ်အေးနုစိန်ကအဖွဲ့ဝင်ဖြစ်ပါဝင်ပါတယ်။အခုလိုပါဝင်နေပေမဲ့လည်းပါတီဘက်ကတောင်းဆိုချက်တွေကိုစစ်ကောင်စီကမလိုက်လျောတာကြောင့်စစ်ကောင်စီနဲ့ဆက်လက်မပူးပေါင်းဖို့တိုက်တွန်းပြောဆိုမှုတွေရှိနေချိန်မှာစစ်ကောင်စီကစီစဉ်တဲ့ပွဲကိုမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်။ဒါပေမဲ့လည်း AMB ပြောခွင့်ရဥဖေတန်းကတော့ UEC ဖိတ်တဲ့ပွဲမတက်တာတပိတ်မှောက်တာမဟုတ်ဘူးလို့ပြောပါတယ
်။တင်းမူအဖွဲ့ဥက္ကဋ္ဌအဖွဲ့နှိမ့်နိုင်အစည်းအဝေးအရာပေါ့နော်။သူတို့စီကကျွန်တော်အဆင်ကြားတာရဲ့ပြီးတော့ဒီပါတီဥက္ကဋ္ဌအင်တာဗျူးတစ်ခုမှာတွေ့တာရဲ့အချက်တွေကိုအခြေခံသုံးသပ်ပြီးတော့ပြောရရင်ပေါ့။အဲဒီအစည်းအဝေးကိုတချို့ကလည်းဒီစစ်ကောင်စီကိုဟောနော်ဟိုတပိတ်မှောက်တဲ့အနေနဲ့မတက်ဘူးဆိုတော့အဲသဘောထား comment တွေပေးကြတာပေါ့အဲဒါမဲ့ခုနကပြောဆိုချက်တွေအရတော့ကျွန်တော်တို့ဒီမိမိရဲ့ပါတီရဲ့အခြေအနေပေါ့နော်ဟောဒါပါတီတွင်းမှာအခက်အခဲတွေပေါ့နောက်ပြီးတော့တော်ရေးလာရေးအခြေမပြေမှုတွေကအစကျွန်တော်ပြုံးခနဲ့ကျုံစာကြီးတက်ရောက်ဖို့မလွယ်ဘူးဆိုတော့အဲသဘောထားတော့သိရပါတယ်နာဆာကလုတ်တဲ့ UC ကလုတ်တဲ့အစည်းအဝေးမို့လို့မတက်ဘူးဆိုတော့အတိတ်ပဲတော့မဟုတ်ပါဘူးပါတီရဲ့အခက်အခဲတစုံတရာအခက်အခဲရောက်မတက်ဒါလိုပဲကျွန်တော်သိရပါတယ်ခင်ဗျာနော
်ရခိုင်ပြည်နယ်ထဲမှာလူလူထောက်ခံမှုအများဆုံးရထားတဲ့ရခိုင်မျိုးသားပါတီ AMB အနေနဲ့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့ပူးပေါင်းပြီးနောက်ပိုင်းပါတီတွင်းသဘောထားကွဲလွဲမှုတွေရှိနေသလိုရခိုင်ပြည်သူတွေကြားဝေဖန်မှုတွေလည်းရှိနေတာပါလက်ရှိအချိန်မှာလည်းစစ်ကောင်စီနဲ့လမ်းခွဲရေးနဲ့ပတ်သက်ပြီးပါတီတွင်းသဘောထားကွဲလွဲမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသပ်သူကိုထွန်းကြည်ကပြောပါတယ
်စစ်ကောင်စီနဲ့နေပြီးတော့ဒီ AMB ပါတီကပူပေါင်းပြီးတော့ဒီလောက်ဆောင်ကြတာပဲရှိရဲ့အခုကဒီမလောက်ဆောင်တော့ဘူးဆိုပြီးတော့လည်းပြန်ပြီးတော့ထုံဖြတ်ကြတယ်ရှာနေကြတယ်ပေါ့နော်ဆိုတော့ AMB ပါတီကမူကိုအခြေခံထားတဲ့ပုံစံမျိုးဟောက်မနေပြင်းနဲ့ပါတီမှာလက်ရှိအရှင်ကြီးစားပေါင်းကြီးကလက်ရှိအရှင်ကြီးကဒီဟောပေါ့နော်ဒီလူချင်းချင်းရဲ့ဂျာတီကဒီတယောက်နဲ့တယောက်ဂျာတီကအိမ်အားပြန်ဆန်မှုတွေကခုတ်ရှင်ကြီးကျွန်တော်တို့ဟိုမြင်နေရတယ်အဒီကန်ဒါဆက်ပြီးတော့သွားမယ်ဆိုလို့ရှိရင် AMB ကအခုကြံတဲ့လူတွေတော့ထပ်ပြီးတော့ဟိုထပ်ပြီးတော့ကျွန်တော်တို့ကိုယ်နိုင်တဲ့အရှင်မျိုးမြင်နေရတယ်ပေါ့နော်။ဘာကြောင့်ဆိုတော့အခုစစ်ကောင်စီနဲ့ပေါင်းလိုက်တဲ့အခါမှာတချို့ကဒီတချို့ကနေပြီးတော့ဟိုမပေါင်းတော့ဘူးဆက်ဆက်မလုပ်တော့ဘူးဆိုပြီးတော့ဟိုထောက်ပြန်တယ်။အဲ့ဒါကိုပဲဒီမူဝါဒရေးရာဥဆောင်ကော်မတီကလူတချို့ကဒါတရားမဝင်ဘူးဆိုပြီးတော့ပြန်ပြောတာမျိုးရှိကလေးကဒီရှိတဲ့မူဝါဒရေးရာဥဆောင်ကော်မတီအပါအဝင်အဲဒါဆိုရင်ရှာနေတဲ့လူကိုရောက်ခေးမှာကိုနိုင်ကအများကြီးကွေးနေတယ်ဆိုတာကျွန်တော်တွေ့တယ်ပေါ့နော်ဒါက AMB ပါတီရဲ့ဟိုဖြစ်တည်မှုလို့ပဲပြောရမှာပေါ့စာတီကကွေးလာတာဒီနှစ်ထိပါပဲ
စစ်ကောင်စီမှာအဖွဲ့ဝင်ဖြစ်ပါနေတဲ့ဒေါ်အင်းနုစင်ရဲ့ AMB ပါတီက UEC ရဲ့မနက်ဖြန်ကပွဲကိုမတက်ပေမဲ့ဒေါက်တာအေးမောင်ဦးဆောင်နဲ့ရခိုင်ဦးဆောင် AFP ပါတီကတော့တက်ရောက်မှာပါဒေါက်တာအေးမောင်ကိုတိုင်ဆွေးနွေးပွဲတက်ရောက်မှာဖြစ်ပေမဲ့လည်းပါတီအနေနဲ့တီးကြဆွေးနွေးစရာမရှိသလိုအစည်းအဝေးကနေတစုံတရာမျှော်လင့်ထားတာမရှိဘူးလို့ရခိုင်ဦးဆောင်ပါတီပြောခွင့်ရဦးကျော်စောဦးကပြောပါတယ
်အဲ့ဒီမှာပေါ်ပေါက်တဲ့ကိစ္စတွေကိုမူတည်ပြီးတော့ဆွေးနွေးတော့ပါလိမ့်မယ်ကျွန်တော်တို့ကိုယ်စားလှယ်ဒေါက်တာအေးမောင်အနေနဲ့ပေါ့လေသူ့အဖွဲ့မရှိပါဘူးခင်ဗျာတူတူရရမှမျှော်လင့်ထားဖို့ခင်ဗျာ
ဒေါက်တာအေးမောင်ဦးဆောင်နဲ့ရခိုင်ဦးဆောင်ပါတီ AFP အနေနဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေအခုချိန်ထိတော့မတွေ့ရသေးပါဘူးပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအေးမောင်ဟာပြီးခဲ့တဲ့ NLD အစိုးရလက်ထက်ကနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုစတဲ့ပုံမှတ်တွေနဲ့ထောင်ဒဏ်နှစ်20ချမှတ်ခံခဲ့ရပြီးအာဏာသိမ်းစစ်ကောင်စီလက်ထက်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ပေမဲ့လုပ်ငန်းသဘောအရဆက်ဆက်လှုပ်ဆောင်ဖို့လိုအပ်လာရင်လှုပ်ဆောင်သွားမယ်လို့ရခိုင်ဦးဆောင်ပါတီကသဘောထားထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကပြုလုပ်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC နဲ့နိုင်ငံရေးပါတီတွေတွဲဆောင်ပွဲတုန်းကလည်း ရခိုင်ဦးဆောင်ပါတီ AFP ကလည်းတက်ရောက်ခဲ့ပါတယ်။ရခိုင်မျိုးသားပါတီ ANP လည်းအဲ့ဒီတုန်းကတက်ရောက်ခဲ့ပါတယ်ခင်ဗျာ။